ထိုင်းနိုင်ငံမှာတော့ဘီးမွေနေတော့ပွဲကြီးကိုဆင်နွှဲနေရမှာလူငယ်ချမ်းသာကွင်တွေပြင်ခဲ့ပြီးဘီးစနစ်ကိုထောက်ခံသူတွေတောင်းတဲ့ချီမနေ့ကချီတဲ့ဆုတောင်းခဲ့ကြပါတယ်။အရင်နိုင်ရာဆန်ခဲ့တဲ့ဘီးကြီးဘူမီပေါ်အတူရတက်ဆက်မွေနေ့ကိုသတ်မှတ်ခဲ့တဲ့ဒီဘီးမွေနေ့မှာတားဖြစ်သူလက်ရှိဘီးကအနည်းဆုံးအရှင်းသားပေါင်း3000ကိုလူငယ်ချမ်းသာကွင်ပြုခဲ့ပြီးနောက်ထပ်2000ကိုလည်းပြစ်ဒဏ်တွေဆော့ပေါ်ပေးခဲ့ပါတယ်။ဘီးရဲ့နန်းတော်အပြေဘက်ကွင်ပြင်ကြီးမှာဖျောင်းတိုက်တွေထွန်းညစ်ပြီး drone တွေပါလွတ်ကာအဝါရောင်ဝတ်ဘီးစနစ်ထောက်ခံသူတောင်းတဲ့ချီကလည်းလက်ရွာဆန်ဖခင်ကြီးမွေးနေ့ပွဲကိုတက်ရောက်ချင်းမြင်ပေးတဲ့လက်ရှိဘီးမဟာဗာဂျီယာလောင်ကုန်းကိုအယူသေးပေးနှခွန်းသက်သက်ခဲ့ကြပါတယ်။ဘီးမကြီးစတိတာနဲ့အတူဘီးဗာဂျီယာလောင်ကုန်းဟာဘီးနန်းတော်ပြင်ပမှာချိုးချိုးနှခွန်းဆက်နေကြတဲ့ဒီဘီးစနစ်ထောက်ခံသူလူအုပ်ကြီးကြားဆက်လျှောက်သွားပြီးအားလုံးကိုလက်ဝှေ့ကျန်းပြန်လှုပ်ဆက်ခဲ့ပါတယ်။တိုင်းပြည်အတွက်ကိုကျိုးစွန့်ခဲ့သူလို့အများအလေးစားမှုခံခဲ့ရတဲ့ဖခင်ဘီရင်ကြီးဟာနှစ်ပေါင်း80ထိုင်းနိုင်ငံကိုအုပ်ချုပ်ခဲ့ပြီးလွန်ခဲ့တဲ့၄နှစ်ကမှနှက်ရွာစံခဲ့ကသူ့မွေးနေ့ကိုတော့ထိုင်းဖခင်များအနေဖြင့်ဆက်လက်သတ်မှတ်ဂုဏ်ပြုလာခဲ့ခြင်းလက်ရှိဘီရင်လက်ထက်မှာတော့ဒီဘီရင်စနစ်ဖြစ်ပြီးကြောင်းလဲရေးဆန္ဒပြပွဲတွေစတင်လာနေပါတယ်ခင်ဗျ